Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ် March 10ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မြတ်သက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့တူပြောပြပေးမှာပါ။ရုရှားတပ်တွေဟာယူကရိန်းနိုင်ငံတက်လွှားကိုချက်တပရီနေမှာမစ္စိုင်းဒုံးတွေနဲ့ဒရဇက်ပစ်ခတ်ခဲ့ပါတယ်။အစ္စရေးကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကအီရန်ပြဿနာအတွက်အထူးစိုးရိမ်နေလို့ပြောပါတယ်။ Freedom House အဖွဲ့ကြီးကဒီနှစ်အတွက်ထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကိုလွတ်လပ်ခွင့်မရှိတဲ့နိုင်ငံစင်မှာထည့်သွင်းထားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော်ကြီး
။ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်မှာပါ။
ဒီတော့ကငါဒီကအားလုံးတော့ရှေ့ရောက်ရှိတာမတက်ကြည့်တာမနေ့ကမနေ့ကထူတာလုံးဝမဟုတ်ဘူး၆ဘက်ထူတာကဒါဆက်ကိုထူတာကျွန်တော်ရဲ့ဒီ
ပေါင်းမြို့နယ်နဲ့ရင်းမာပင်မြို့နယ်ထဲမှာလက်နက်ကြီးအပါအဝင်ပစ်ခတ်မှုတွေကြောင့်အရသာတွေထိခိုက်သေဆုံးတာတွေရှိနေပါတယ်ကချင်အခြေဆိုင်နိုင်ငံရေးပါတီတချို့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ကြပါတယ်ကဘာတလွတ်လွတ်လပ်ခွင့်တွေ18နှစ်ဇက်တိုက်ကျဆုံးခဲ့တယ်လို့ Freedom House အဖွဲ့ကြီးကပြောဆိုထားပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာဆိုင်ရာသတင်းဆောင်ပါတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပါဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျမ်းမာရေးအစီအစဉ်တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးမှာပါခင်ဗျာ
ရုရှားတပ်တွေဟာယူကရိန်းနိုင်ငံတလွှားကိုချက်တပရီနေမှာမစ္စိုင်းဒုံးကျည်တွေနဲ့ဒရဇက်ပစ်ခတ်တဲ့အတွက်သေဆုံးသူက6ဦးတည်းမနည်းရှိခဲ့တယ်လို့တိမ့်နဲ့ချီတဲ့ဒေသခံတွေဟာလည်းမိပြတ်ပြီးအပူတက်မရပဲအေးလွန်ခဲ့တဲ့ဒဏ်ကိုခံနေရပါတယ်။ဒါဟာသတင်းသုံးပတ်အတွင်းမှာအကြီးမားဆုံးတိုက်ခိုက်မှုဖြစ်တယ်လို့နောက်ရုရှားဘက်ကပစ်ခတ်တဲ့မစ္စိုင်းဒုံးကျည်80လုံးနဲ့က34လုံးကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းတပ်တွေကပြောပါတယ်။ဒီပစ်ချခဲ့တဲ့အထက်မှာအီရန်လောက်ဒရုန်းက၄ဇင်းပါနေတယ်လို့ပြောပါတယ်။ယူကရိန်းရှေ့ပိုင်းရှေ့လမ်းစစ်မျက်နှာနဲ့ဝေးတဲ့ဒေတာတွေယူကရိန်းအနောက်ပိုင်းအပါဝင်ယူကရိန်းဒေတာတလွားလေကြောင်းအချက်ပေးဩဝါဒံတွေနဲ့တညာလုံးညံနေခဲ့တာဖြစ်ပါတယ်။ Lviv ဒေတာမှာတော့လူနေရပ်ကွက်မှာမစ္စိုင်းဒုံးကျည်ထိမှန်တဲ့အတွက်9ဦးသေဆုံးရတယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။ Dnipro Pestkov ဒေတာမှာလည်းရုရှားတွေရဲ့တိုက်ခတ်မှုကြောင့်2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့ဝင်ရောက်ကျူးကျော်တိုက်ခိုက်သူတွေဟာအရသားတွေကိုပေါ့ကြောက်အောင်လုပ်နိုင်တာဖြစ်ပြီးသူတို့အနေနဲ့ကျူးလွန်မှုဒိုင်းအတွက်တာဝန်ခံရမယ်လို့ပြောပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနကတော့ဒါရုရှားအနောက်ပိုင်းက Bryansk State ကတိုက်ခိုက်ခံရတာကိုလက်တုံ့ပြန်တာလို့ပြောပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်ယူကရိန်းအနောက်မြောက်ပိုင်းဇာတိုမာယာဒေသကအင်နာစုတသိန်းခွဲလောက်အတွက်မီးပြတ်နေပြီးတော့တောင်ပိုင်းအိုဒက်ဆာမြို့မှာလည်းမီးလိုင်းတွေပြတ်တောက်နေတာဖြစ်ပါတယ်။
ယူကရိန်းကျူးကျော်စစ်အတွက်တုံ့ပြန်တန်ခတ်တဲ့အနေနဲ့ရုရှားစမ်းအင်ကုမ္ပဏီတစ်ခုကပိုင်ဆိုင်တဲ့ဒေါ်လာ25သန်းတန် Boeing 737 လေယာဉ်ကိုသိမ်းဆည်းဖို့နယူးယောက်မှာရှိတဲ့ပြည်ထောင်စုတရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်။ဒီလေယာဉ်ကိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုစာရင်းမှာပါဝင်တဲ့ရုရှားတထေကြီး Igor Ivanovich Sechin ရဲ့ရေနံကုမ္ပဏီကပိုင်ဆိုင်ပြီးသူ့ရဲ့ရုံးချုပ်ကမော်စကိုမှာရှိပါတယ်။ခွင့်ပြုချက်မရှိဘဲရုရှားနိုင်ငံကိုအမေရိကန်လုပ်လေယာဉ်ဝင်ရောက်တာကိုတားမြစ်ထားတဲ့အရေးယူပိတ်ဆို့မှုကို PJSC ကုမ္ပဏီကထုတ်ပေါက်ခဲ့တယ်လို့အမေရိကန်အစိုးရရှေ့နေတွေကဗိုလ်ထုနေမှာပြောဆိုပါရတယ်။အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုပေါ်ပေါက်ထင်ထင်ပဲရှောင်တိန်ကျူးလွန်နေတဲ့ရုရှားကုမ္ပဏီတွေနဲ့သူတို့ရဲ့တထေးတွေဟာထိုက်တန်တဲ့ပြန်လည်ပိတ်ဆက်မှုတွေလုပ်ရမယ်လို့အခုလိုဆုံးဖြတ်ချက်ကပြသလိုက်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2022ခုနှစ် February လရုရှားဘော်ပိတ်ဆို့ရေးမှုတွေစတင်အသက်ဝင်ကြင်ကစပြီးအဲ့ဒီ Boring လေယာဉ်ဟာ9ကြိမ်ထက်မနည်းရုရှားနိုင်ငံကိုအဝင်အထွက်ပြုလုပ်ခဲ့တယ်လို့ပြောဆိုပါတယ်။ဒီလေယာဉ်ဟာအမေရိကန်နယ်နိမိတ်ထဲမှာနောက်ဆုံးရှိခဲ့တာကတော့2014ခုနှစ်ကဖြစ်မတ်လကဖြစ်ပါတယ်။အခုလောလောဆယ်မှာလေယာဉ်ဟာရုရှားခီးစဉ်သွားနေတယ်လို့ယူဆရကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီလိုလေရင်ကိုထိမ့်သိမ့်ဖို့ဝန်ထမ်းထုတ်ခံရတာနဲ့ပတ်သက်ပြီးရုရှားကုမ္ပဏီဘက်ကတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး
။အစ္စရေးကိုတွားရောက်ခဲ့တဲ့ American ကာကွယ်ဝင်ကြီး Lloyd Austin ဟာကျစပရီနေမှာအစ္စရေးကာကွယ်ဝင်ကြီး Off Glenn နဲ့တူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ဒီဒေတာရင်းပြဿနာတွေနဲ့တူအီရန်ရဲ့ပြဿနာကိုအထူးစိုးရိမ်စိတ်ပူတယ်လို့သူကပြောပါတယ်။
Iran remains the primary driver of instability in the region.
Iran ha de ta rin tin yin mu ma shi aw adika lou ni se phit pyo Iran ye a chan phat wada thauk khan pan bo mu rin ne tu an ye ji de lou ya twe nuclear cyber chain chaw mu drone tai khai mu ne let ne pyan phwa aw lou saung ne mu re twet chano ro athu so yin se be lo won ji austin ga pyo daw da ba ဒါပြင်အစ္စရေးတွေတင်ပိုက်ထားတဲ့နောက်ဖက်ကန်ဒေတာရင်တင်းမာမှုတွေကြီးထွားလာနေတာကိုစိတ်ပူကြောင်းနဲ့ဒါဟာအီရန်ကိုဒဏ်ပြန်မှုအတွက်ကြိုးစားနေတဲ့မဟာမိတ်တွေကိုအာရုံမစိုက်နိုင်ပဲဖြစ်လာစေနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။ဒေတာရင်ခီးစင်လိုက်တဲ့အမေရိကန်ကာဝေးဝန်ကြီးရဲ့လင်းရန်ဘင်ဂူလီယန်လေစိတ်ကိုရောက်လာချိန်မှာပဲအစ္စရေးမှာဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူရဲ့တရားရေးဆိုင်ရာအပြောင်းလဲလုပ်မဲ့ကိစ္စအတွက်လမ်းပေါ်ထွက်ပြီးဆန္ဒပြမှုတွေတိုးလာတာကြောင့်မူလအစီအစဉ်တွေကိုအ мян ပြောင်းပစ်ခဲ့ရတာဖြစ်ပါတယ်။မူလကဗိုလ်တပုနေမှာလာရောက်ပြီးတဲလ်အဗစ်မှာညှိဖို့လည်းဖြစ်ပါတယ်။အမေရိကန်ကာဝေးဌာနအရာရှိသူကတော့ဝန်ကြီးအော်ရှင်ကနောက်ဖက်ကန်အရေးကိုရောအီရန်အရေးကိုပါတည်တည်ချာချာပြောဆိုဆောင်ရွက်နိုင်မယ်လို့ပြောပါတယ်
။အာဖဂန်နစ္စတန်မှာဂျာတာပရိနစ်ကပြည်내အုပ်ချုပ်ရေးမှူးရုံးဘုံခွဲခံရပြီးပြည်내အုပ်ချုပ်ရေးမှူးနဲ့အခြားလူနှစ်ဦးသေဆုံးခဲ့တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်။အာဖဂန်မြောက်ပိုင်းကဘော့ခ်ပြည်နယ်မြို့တော်မဇာအိုင်ရှဖီမှာနာနဲ့အစောပိုင်းတိုက်ခတ်မှုကြောင့်အနည်းဆုံးလူ9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသစေယုံတာဝန်ရှိသူတွေကပြောဆိုပါတယ်။ဘုံနေချိတ်ထားတဲ့အင်ဂျီဝစ်ထားတဲ့အမျိုးသားတအုပ်ဟာပြည်နယ်အုပ်ချုပ်ရေးမှူးမိုဟာမက်ဒါဝုတ်မူဇာမဲလ်ရှိတဲ့ရုံးခန်းဒုတိယထပ်မှာအသေးခံဘုံခွဲခဲ့တာဖြစ်တယ်လို့ပြည်နယ်ရဲတာဝန်ရှိသူတွေကပြောဆိုပါတယ်။မူဇာမဲလ်ဟာအာဖဂန်နစ္စတန်ကိုတာလီဘန်အဖွဲ့ကပြန်လည်သိမ်းပိုက်ခဲ့တဲ့2021ခုနှစ်နောက်ပိုင်းဒုတိယမြောက်အသက်ခံရတဲ့တာလီဘန်ခေါင်းဆောင်ဘိုင်ဒဲကသူဖြစ်ပါတယ်။တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကတော့အစ္စလာမရဲ့ရန်သူတွေလက်ချက်နဲ့ကြာဆုံးတဲ့အာဇာနည်ဆိုပြီးဘုံခွဲမှုနဲ့ပတ်သက်လို့သူ့ရဲ့လူမှု Twitter စာမျက်နှာမှာအတည်ပြုထားပါတယ်။ဒီအသေးခံဘုံခွဲမှုဟာဘယ်သူရဲ့လက်ချက်ဖြစ်တဲ့ဆိုတာကိုအဖွဲ့အစည်းတစ်ခုခုကထုတ်ပေါ်ကြေညာတာမျိုးမရှိသေးပါဘူးခင်ဗျာ
။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့9383ည5.49 kHz 6153ညပထမနိုင်ဝက်မှာ5မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံဟာကမ္ဘာတစ်လွှာလွတ်လပ်မှုတတ်မှတ်ချက်အမှတ်100မှာ6အမှတ်ပဲရှိတဲ့လွတ်လပ်မှုမရှိတဲ့နိုင်ငံဖြစ်တယ်လို့ American Chiefs Freedom House လူခွင့်အဖွဲ့ကြီးရဲ့2023အတွက်ထုတ်ပြန်တဲ့ကမ္ဘာတစ်လွှာလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။မှတ်နှစ်ကတော့မြန်မာနိုင်ငံဟာပေးထားတဲ့အမှတ်100မှာ12အမှတ်ပဲရတာပါ။ဒီမိုကရေစီအသွင်ကူးပြောင်းခါစမြန်မာနိုင်ငံမှာ2021 February ကစစ်တပ်ကအာဏာသိမ်းခဲ့ပြီးအတိုက်ခံတွေကိုဖမ်းဆီးခဲ့တဲ့အပြင်သတင်းသမားတွေတက်ကြလှုပ်ရှားသူတွေပါဝင်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်တာဖမ်းဆီးတာတွေအခုချိန်ထိဆက်လုဆောင်နေတယ်လို့အစိုးရခံစားကပြောပါတယ်။အင်တာနက်လွတ်လပ်ခွင့်ကိုကျင့်လဲအမှတ်100မှာ12မှတ်သားရှိပြီးတော့လွတ်လပ်ခွင့်မရှိတဲ့အစိုးရမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာမနစ်ကလည်းအမှတ်18မှတ်နဲ့လွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်တာခံထားရတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတော့စစ်တပ်ကိုဆန့်ကျင်တဲ့စီဒီအမ်ဝန်ထမ်းတွေနိုင်ငံရေးအတိုက်ခံတွေအပြင်လက်နက်ကိုင်တွန်းလှန်နေသူအများအပြားပေါ်ထွက်လာခဲ့တာဖြစ်ပြီးတော့စစ်တပ်ကလည်းအင်တာနက်ပိတ်ပင်ကန့်သတ်မှုတွေကို2021အစောပိုင်းကတည်းကတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့တယ်လို့အတိုက်ခံတွေများတဲ့ဒေသတွေမှာအခုချိန်ထိတိကျကန့်သတ်မှုတွေကိုပြင်းပြင်းထန်ထန်ဆက်လုပ်နေစေဖြစ်ပါတယ်။ပြည်ရင်းကအင်တာနက်သုံးဆွဲသူအများအပြားဟာအစိုးရခွင့်ပြုတဲ့ website 1200လောက်ကိုပဲကြည့်ခွင့်ရနေတာပါ။စစ်တပ်ကမိုဘိုင်းဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုတိုက်ရိုက်ထိန်းချုပ်မှုတွေစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာလွတ်လပ်ခွင့်ရဲ့ဇက်တိုက်ကြာဆင်းနေတာ18နှစ်ရှိပြီဖြစ်ပြီးတော့အစိုးရဆက်ဇုံကသတင်းလွတ်လပ်ခွင့်ဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။သတင်းသမားတွေလုံလောက်တဲ့ကာကွယ်မှုမရတာအချင်းချောက်ခံရတာအကြမ်းဖက်ခံရတာတွေကြောင့်နိုင်ငံပေါင်း159နိုင်ငံမှာသတင်းလွတ်လပ်ခွင့်တွေထိခိုက်နေတာဖြစ်ပြီးမြန်မာနိုင်ငံမှာတော့စစ်ကောင်စီနဲ့အာဏာသိမ်းတာကိုဝေဖန်လို့အသက်ခံရသူတွေပါရှိနေတယ်လို့အစိုးရခံစားပူးတွဲရေးသားသူကပြောကြားခဲ့ပါတယ
်။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ဟာအိန္ဒိယနိုင်ငံကိုအလဲအပတ်ရောက်ရှိနေပြီးဒီခီးစဉ်အတွင်းမှာပထဝီနိုင်ငံရေးနဲ့ကုန်သွယ်ရေးအကျိုးစီးပွားနေရာစလုံးကနေပုံမနီးကတ်တဲ့ဆက်ဆံရေးနှစ်နိုင်ငံကြားဆက်ဆံရေးကိုဖော်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုနေပါတယ်။ ဩစတြေးလျနဲ့အိန္ဒိယဆက်ဆံရေးအသိမကြာခင်နှစ်အနည်းငယ်အတွင်းကအထိနီးနီးကပ်ကပ်မရှိခဲ့ပေမဲ့အခုနောက်ပိုင်းမှာနှစ်နိုင်ငံကြားဆက်ဆံရေးဟာအင်ဒိုပစိဖိတ်ဒေသမှာလင်းလင်းမြန်းမြန်းကြီးထွားလာနေပြီးတရုတ်နိုင်ငံရဲ့အင်အားကြီးမားလာတာအပေါ်မှာလည်းနှစ်နိုင်ငံလုံးကဘုံတူညီတဲ့စိုးရိမ်ချက်တွေရှိနေတယ်လို့လေ့လာသူတွေကသုံးသပ်ချက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်အယ်ဘနီစ်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာတရားဝင်ဆွေးနွေးပွဲမကျင်းပမီတရက်အလိုကြာသပတေးနေ့မှာခရစ်ကတ်တန်ကင်းတမန်ကင်းလို့တင်စားခေါ်ဆိုကြတဲ့တွေ့ဆုံမှုအဖြစ်အိန္ဒိယအနောက်ပိုင်းကအတ်မဒါဘတ်မှာနှစ်နိုင်ငံအသင်းတွေရဲ့ခရစ်ကတ်ကစားပွဲကိုကြည့်ရှုခဲ့ပါတယ်။ဒီခင်းစဉ်နဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံကသူတို့မယုံနိုင်လောက်ဆောင်ကြိုဆိုကြပါတယ်။ဩစတြေးလျအိန္ဒိယဆက်ဆံရေးအတွက်အရေးကြီးတဲ့ခင်းစဉ်တစ်ခုရဲ့အစပဲလို့အိန္ဒိယဝန်ကြီးချုပ်ကလည်းသူ့ရဲ့လူမှုကွန်မြူနတီစာမျက်နှာမှာဖော်ပြခဲ့ပါတယ်။ခေါင်းဆောင်တို့ကတောက်ကြနေကြရဲ့နယူးဒေလီမှာတွေ့ဆုံဖို့ရှိပါတယ်။
မြောက်ကိုရီးယားကတန်ကိုရီးယားအနောက်ဘက်ကမ်းရိုးတန်းရဲ့ကမ်းလွန်ရေပြင်တဲ့ကိုတာရိုဖြစ်ပဲ့ထင်းတက်မစ်ဆိုင်းတုံးတစ်စင်းနဲ့ပစ်ခတ်ခဲ့တာကိုတွေ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒီမစ်ဆိုင်းတုံးကြီးနဲ့တောင်ကိုရီးယားအနောက်ဘက်ကမ်းရိုးတန်းမှာရှိတဲ့နမ်ပိုမြို့ဝင်းကျင်ကိုပစ်ခတ်ခဲ့တာလို့တောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များအကြီးအကဲကနေပြောပါတယ်။ဒီမစ်ဆိုင်းတုံးကြီးဟာဘယ်လောက်အကွာအဝေးထိပစ်ခတ်နိုင်လဲဆိုတာကိုတော့တောင်ကိုရီးယားစစ်တပ်ကလုံးလုံးဆယ်မှာသတင်းဘာမှမထုတ်ပြန်သေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဩဇာကြီးတဲ့ညီမဖြစ်သူကမြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကိုအလင်းအမြန်အရေးယူတိုက်ခိုက်ဖို့အတွက်အသင့်အနေထားရှိတယ်လို့သတိပေးခဲ့တဲ့နောက်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကတော့မြောက်ကိုရီးယားရဲ့ဒီနျူကလ িয়ার ချင်းချောက်မှုအန္တရာယ်ကိုရင်ဆိုင်နိုင်ရေးအတွက်ပူးတွဲစီရေးလက်ကျင့်မှုတွေကိုတိုးချဲ့ပြီးတော့ဆောင်ရွက်နေတာလည်းဖြစ်ပါတယ်
။မလေးရှားဝန်ကြီးချုပ်ဟောင်းမူဟီဒင်ရာဆင်ကိုကြာတာပတင်းနေမှာဖမ်းဆီးခဲ့ပြီးအကျင့်ပြတ်ခြားစားမှုနဲ့တရားစွဲဆိုမယ်လို့မလေးရှားအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကကြေညာပါတယ်။ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဝန်ကြီးချုပ်ဟောင်းရာဆင်ကိုသူ့အစိုးရလက်ထက်ကစတင်ခဲ့တဲ့စီးပွားရေးပြန်လည်ထူထောင်ရေးစီမံကိန်းတစ်ခုနဲ့ပတ်သက်ပြီးစစ်ဆေးမေးမြန်းခဲ့ပြီးနောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။2020ခုနှစ်ကနေ2021ခုနှစ်အထိ18လအကြာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မူဟီဒင်ရာဆီဟာအခုအာနာအလွဲသုံးစားလုပ်မှုနဲ့ငွေကြေးခွာချမှုဆိုင်ရာဥပဒေတွေနဲ့အခုတရားစွဲခံဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းတဲ့သူ့ပါတီဟာပြိုင်ဆိုင်မှုပြင်းထန်ခဲ့တဲ့မနှစ်နိုဝင်ဘာလရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အန်ဝါအီဘရာဟင်ကိုရှုံးလွှဲခဲ့ပြီးနောက်အကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။သူ့ပါတီဝင်နှစ်ဦးကလည်းမကြသေးမီကပဲအလွဲသုံးစားလုပ်မှုနဲ့ဆွဲချက်တင်ခံခဲ့ရပါတယ်။COVID-19 ကာယရောဂါကယ်ဆယ်ရေးအစီအစဉ်တွေအပါအဝင်မူဟီဒင်ရာဆင်အစိုးရကအတည်ပြုထားတဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့အစိုးရစီမံကိန်းတွေဟာတင့်လျော်တဲ့လုံထုံးလုံနည်းတွေကိုမလိုက်နာခဲ့ဘူးလို့လက်ရှိဝန်ကြီးချုပ်အန်ရာအီဘရာဟင်ကဆွဆွဲခဲ့တယ်လို့ပြန်လည်သုံးသပ်ဖို့လည်းမနစ်ကညွှန်ကြားခဲ့ပါတယ်။မူဟီဒင်ရာဆင်ကတော့အဲ့ဒီဆွဆွဲချက်တွေကိုညှဉ်းဆဲခဲ့ပြီးသူ့ကိုနိုင်ငံအရေးအတိုက်ခိုက်ခဲ့တာလို့အဲ့ဒီတုန်းကပြောဆိုခဲ့ပါတယ်။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြအပြီးမှာတော့မြန်မာနဲ့နိုင်ငံတကာဆိုင်ရာသတင်းဖိပုချက်နဲ့သတင်းဆောင်ပါတွေကိုစတင်ထုတ်လင်းပါတော့မယ်။ပထမဦးဆုံးကတော့ကမ္ဘာတစ်ဝက်မှာလွတ်လပ်ခွင့်နဲ့18နှစ်ဇက်တိုက်ကြာဆင်းသွားတဲ့အကြောင်း Freedom House အဖွဲ့ကအစိုးရခန်းစာထုတ်ပြန်ခဲ့ပါတယ်။ဒီမိုကရေစီရဲ့တိုက်ပွဲတွေအလှည့်အပြောင်းကာလကိုရောက်ရှိနေပြီလားလို့မေးခွန်းထုတ်ပါတယ်။အစိုးရအင်အားဆုံးကတော့သတင်းလွတ်လပ်ခွင့်ပဲဖြစ်တယ်လို့ဖော်ပြပါတယ်။ VOA သတင်းတောက် Veronica Iglesias သတင်းဖိပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါ။
2022ခုနှစ်အထိကမ္ဘာတဝန်းလွတ်လပ်ခွင့်နေ18နှစ်ဇက်တိုက်ကြာဆင်းခဲ့တာကြောင့်နိုင်ငံသားတိုင်းကသူတို့ရဲ့နိုင်ငံရေးနဲ့ပြည်သူအခွင့်အရေးတွေတောင်းဆိုနေကြတာကိုကောင်းတဲ့လမ်းကြောင်းတစ်ခုအဖြစ် American အခြေစိုက်လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Freedom House အဖွဲ့ကသတ်မှတ်ပြီးဒါကိုဆက်လက်ထိန်းသိမ်းဖို့လိုတယ်လို့ပြောပါရယ်။အစိုးရခန်းစာပူးတွဲရေးသားသူရန်နာဂိုရိုကိုရှိဗာကအခုလိုပြောပါရယ
်။ဘာသာမှာဖိနှိပ်ဆုပ်အခြေအနေကိုကျမတို့ဆက်တွေ့မြင်နေရပါတယ်။တရုတ်ပြည်မှာကျူးဘားမှာတွေ့နေရတာပါ။အီရန်မှာလည်းပြီးခဲ့တဲ့နှစ်ကကျမတို့တွေ့ရပါတယ
်။လုံလုံလောက်လောက်ကာကွယ်မှုမပေးတာ၊ချင်းချောက်ခံရတာ၊သတင်းစာဆရာတွေပေါ်အကြမ်းဖက်မှုတွေကြောင့်သတင်းလွတ်လပ်ခွင့်ထိခိုက်စေတဲ့အန္တရာယ်ကိုရင်ဆိုင်နေရပြီးဒီလိုဆုပ်ယုပ်မှုတွေကိုနိုင်ငံပေါင်း158နိုင်ငံနဲ့ ကိုပိုင်နယ်မြေတွေမှာကြုံနေရတယ်လို့ယာနာဂိုရိုကော့စကီယာကအခုလိုပြောပါတယ
် They inform citizens
ဇေယျကိယာနိုင်ငံသားတွေကိုသတင်းအချက်နဲ့အသိပေးတယ်တာဝန်ခံနိုင်ခွင့်ရှိလာအောင်စွမ်းဆောင်တယ်ဒါကဒီမိုကရေစီစနစ်ကြံ့ခိုင်ဖို့အတွက်တကယ့်ကိုလိုအပ်ပါတယ
်ရုရှားနိုင်ငံကစင်စာတီးဖြတ်မှုတွေကြောင့်ယူကရိန်းစစ်ပွဲအကြောင်းသတင်းပေးပို့ချက်တွေအပေါ်အထူးသဖြင့်ထိခိုက်ခဲ့ရတယ်လို့လည်းပြောပါတယ်
You couldn't call the war a war.
စစ်ပွဲကိုစစ်ပွဲလို့မခေါ်နိုင်ဘူး။ရုရှားစစ်တပ်ကိုဝေဖန်လို့မရဘူး။ဒီတော့ရုရှားနိုင်ငံကလွတ်လပ်တဲ့သတင်းဌာနတွေအလုံးကြီးပါတိုင်းပြည်ကထွက်သွားကြတယ်။တခြားနေရာတွေကနေသတင်းတွေပို့နေကြရပါတယ်
။ဖိနှိပ်မှုတွေကြောင့်ယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်တွေကိုရှာဖွေနိုင်ဖို့ကြိုးစားတဲ့တမန်နိုင်ငံသားတွေကိုလည်းစိတ်ပြတ်သွားစေပါတယ်။ VPN လို network တွေကြားခံနေရပြီးသတင်းရှာရတာမျိုးတွေလုံလာရတယ်လို့The Jamestown Foundation ကစုံစမ်းဖော်ထုတ်သတင်းရေးသားသူ Ksenia Grilova ကပြောပါတယ်
။ If you just share any
ဆက်နဘက်လို့သတင်းအမှန်အချက်လက်အမှန်ကိုဖျက်ဝေတာနဲ့အမြဲတမ်းအဖန်ခံရအကျဉ်းချခံရနိုင်ပါတ
ယ်။15နှစ်ဇတိုက်ထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်အစီရင်ခံစာက Burkina Faso နဲ့မြန်မာနိုင်ငံကဆုပ်ယုပ်နေတဲ့အခြေအနေတွေကိုလည်းအသားပေးဖော်ပြထားပါတယ
်။
မြန်မာနိုင်ငံမှာစစ်ကောင်စီနဲ့အာဏာသိမ်းတာကိုဝေဖန်လို့အသက်ခံရတဲ့သူတွေကိုကျမတို့တကယ်ပဲတွေ့နေရပါတယ
်။
Burkina Faso မှာလည်းတိတ်ကိုစိတ်မကောင်းစရာအခြေအနေကိုတွေ့နေရပါတယ်။နိုင်ငံရေးအသင်းပင်အဖွဲ့အစည်းတွေလူတွေရဲ့အခွင့်အရေးတွေအားလုံးဖျက်ဆီးခံနေရတာပါ
။ Colombia နဲ့ Lesotho နိုင်ငံမှာတော့ထူးခြားတဲ့တိုးတက်မှုတွေရှိလာတယ်လို့ပြောပါတယ်။တူတက်မှုရှိလာတဲ့နိုင်ငံ34နိုင်ငံမှာအဲ့ဒီနှစ်နိုင်ငံပါဝင်တယ်လို့မှတ်ချက်ချပါ
တယ်
ယူကဝေးမှာလွတ်လပ်ပြီးအကျိတ်နဲ့ရှင်ပြိုင်နာတွေများလာတာကကောင်းတဲ့လက္ခဏာလို့သုံးသပ်ပါတယ
်ဂိုရိုကော့ဖစကီယာကတော့စန့်ကျင်ဘက်တွေအကြားပြေးလည်အောင်အပြေမရှာတော့ပဲအစွန်းရောက်မှုတွေအစိုးရိမ်လွန်တဲ့အခြေအနေတွေကိုတိုက်ဖြတ်ဖို့အမေရိကန်ပြည်ထောင်စုကလည်းပုံပြီးလှုံ့ဆော်နေရတယ်လို့သူကပြောပါတယ
် But we also see efforts
ဒါပေမဲ့ပါတီကြီးတစ်ခုစလုံးကဒီကိစ္စကိုဖြေရှင်းဖို့ကြိုးပမ်းတာကိုကျမတို့တွေ့ပါတယ
်ကမ္ဘာတဝန်းဒီမိုကရေစီရေးအတွက်လှုံ့ရှားနေကြချိန်မှာအစိုးရတွေအနေနဲ့နှစ်ဖက်သဘောတူညီချက်တွေရယူတာအပါအဝင်လူ့အခွင့်အရေးကိုဦးစားပေးဖို့ Freedom House အဖွဲ့ကတိုက်တွန်းနေပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာတဝန်းမှာလွတ်လပ်ခွင့်အခွင့်အရေးတွေ18နှစ်တာဇက်တိုက်ကျဆင်းခဲ့တဲ့အကြောင်း Freedom House ကထုတ်ပြန်ထားတဲ့အကြောင်းကိုကိုငင်းချန်ပြောပြသွားတာပါဆက်လက်ပြီးတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆောင်းပါးတွေထုတ်လွှင့်မှုရှိပါသေးတယ်အခုပထမအဆုံးတော့မြန်မာနိုင်ငံဘက်ကအခြေအနေကိုလက်ကျင်ပါတယ်မြန်မာနိုင်ငံမကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကအခြေအနေကိုဦးစွာပြောပြပါရစေမကွေးတိုင်းပေါင်းမြို့နယ်မှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးဒေသခံပြည်သူတွေလက်နက်ကြီးထိမှန်ဒဏ်ရာရတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းရင်းမာပင်မှာဆိုလို့ရှိရင်လည်းစစ်တပ်လူလားထောက်ခံတဲ့လက်နက်ကင်တချို့ပစ်ခတ်တာကြောင့်အရသာတည်ဆုံမှုတွေရှိနေပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကနောက်ဆုံးရရှိတဲ့အခြေအနေသတင်းပေးပို့ထားတာကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။မကွေးတိုင်းပေါင်းမြို့နယ်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မတ်လ9ရက်မနေ့ပိုင်းကစလို့တိုက်ပွဲဖြစ်ပွားနေတာပါ။ပေါင်းမြုံနယ်နဲ့မိုင်အနှင်းငယ်သာကွာဝေးတဲ့ညောင်ဝန်းမြောက်စုကျေးရွာဘက်ကိုနယ်မြေရှင်းလင်းရင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေကြောင့်အရသာဒေသခံတွေထိခိုက်တာတွေရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုဗျိုင်းကြီးကအခုလိုပြောပါတယ
်။ဒီနေ့မှာတက်လာကုန်ပါကျွန်တော်တို့ရအရှိရမှာစကြောင်းရပြီကစကြောင်းရပြီတယ်ကျွန်တော်ကအရှိရကဘယ်အတွင်းကိုလူဆိုင်ရချတာလဲဒါနဲ့မကြောက်နေတော့ဝင်တော့ထူတယ်ဗျာဒီစကတော့ဒါကဒီစကတော့မိုင်းတစ်လုံးကလာကြအဲမိုင်းတစ်လုံးဖြစ်တယ်မိုင်းတစ်လုံးမှာကောင်းနေမကောင်းကြွသွားတယ်လက်လက်ကြီးနဲ့ထူတယ်လက်လက်ကြီးကကျွန်တော်တို့ကောင်းမှုတွေပြီးတော့ဒီဝါအင်းကြွကြတယ်ဒီနေမှာဒီတော့ကဒီကအားလုံးမောင်းတော့အရှိရလောက်ရှိတာလက်လက်ကြီးထိတာလက်လက်ကြီးမင်းကထူတာလုံးဝမကို6ဖက်ထူတာဒါကစက်ကိုထူတာကျွန်တော်တို့ဒီတောင်းပါဘောနော်တောင်းပါဘောမနှစ်ယောက်ကတော့အချင်းနဲ့ဖုန်းရတယ်ပြပါတော့ပုံသဏ္ဍာန်ပြသွားရအောင
်နေနေမီလောင်တာလေးရှိပြီးအတိအကျမပြောနိုင်သေးသလိုကျေးရွာကဒေသခံတွေကလည်းရွာကိုပြန်လည်မဝင်ရောက်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်လက်ရှိမှာစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေတာပါဒါကမကွေးတိုင်းကအခြေအနေပါစကိုင်းတိုင်းထဲမှာဆိုရင်လည်းရင်းမပင်မြို့နယ်တဲကနဘူးတော်ကျေးရွာအနီးကတော်တိုက်တွေကိုစစ်ကောင်စီအားပေးထောက်ခံသူတွေကမတ်လ၈ရက်နေ့လယ်ပိုင်းမှာဝင်ရောက်ပစ်ခတ်တာတွေလုပ်ခဲ့တဲ့အတွက်ဒေသခံကျေးရွာသား2ဦးသေဆုံးခဲ့ရပါတယ်။သေဆုံးသူ2ဦးဖြစ်တဲ့အသက်35နှစ်အရွယ်ဦးစော်မင်းဟာတနက်နေ့ပစ်ခတ်ခံရပြီးအသက်50ကျော်အရွယ်ဦးမြတ်အေးဟာလည်းပ ပြစ်ခတ်နေချိန်ထမ်းမင်ဘော်ကဆင်းပြေးရင်ပြုတ်ကြပြီးတေဆုံးခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့နဘူးတော်ကြေးရွာသားတို့ကအခုလိုပြောပါတယ
်။နဘူးရွာမှာပြတ်သွားတယ်၊တက်လို့ပြည်နေတာလို့ပြောနဘူးတော်ကြေးရွာတော့တိုက်ကြည့်လို့သုံးလကျင်းရောက်ဝင်လာတယ်ဗျ။အခုဒီကတော့ကြာပြီတော့သူ့ကိုလည်းပြန်ပြောက်ကြည့်သက်ခံရတယ်၊မသာရှိပါဘူး။သူကဆန်းသမားတော်လုံးမှာဆန်းတက်နေတယ်။ဆန်းတက်နေတယ်ဆိုတော့ဒီတဲတော့ကိုဆိုင်တော့ပြန်ကြည့်ကိုဒီထွက်လာလို့ဟိုစမ်းပြတ်သွားတာပေါ့။ဒီရောက်ကရောမကြည့်လို့ရှိရင်သူတို့ဝင်လာတယ်အဲ့လိုပြစ်ခတ်တယ်ပြားတယ်နင်းနေဆိုတော့ကြောက်ကြောက်လန့်လန့်နဲ့ဆမ်းမမောနဲ့အဖေမှာပြုတ်ကြပြီးတော့တခါတည်းပြေးကြတယ်ပြောတာ။အဲကျွန်တော်တို့ဒီဘူရောတို့အကျွန်တော်တို့ကကျွန်တော်တို့ကဘူရောတို့ပြောဆိုပြီးနေကြတယ်ဒီဒီကြီးကအဲ့မှာလဲတခဏတော့ဝင်ပါလေဒီလိုပဲ။ဝင်ပြီးတော့ဟိုဟာဒီလေးပြပစ္စည်းတွေဒီကဖုံးလို့ဝင်လို့အတော့ကြရတာပစ္စည်းသူတို့အဲ့ဒီပစ္စည်းကိုအကုန်ပြေးကြတယ်မှာလဲအဲ့ဒီလာပြီးတော့ဒီကပြပြပြီးစေတာမျိုးခိုးရရှိတယ
်။အခုလိုစစ်တပ်နဲ့စစ်တပ်အားပေးထောက်ခံသူတွေနဘူတော်ကြေးရွာကိုမကြာခဏဝင်ရောက်ပြစ်ခတ်တာတွေလုပ်တဲ့အတွက်လက်ရှိအချိန်ထိနဘူးတော်ကြေးရွာသူရွာသားတည်ဆုံးသူ9ဦးအထိရှိလာနေပြီဖြစ်ပါတယ်ခင်ဗျာ
ဒါကတော့သခိုင်းနဲ့မကွေးဘက်ကတိုက်ပွဲအခြေအနေတွေထိခိုက်တည်ဆုံးမှုတွေနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကနိုင်ငံရေးအခြေအနေကိုတင်ပြချင်ပါသေးတယ်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသစ်အရရွေးကောက်ပွဲကော်မရှင်ကိုကချင်ပြည်နယ်အခြေစိုက်ပါတီတချို့လည်းမှတ်ပုံတင်လျှောက်ထားခဲ့ကြပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO က2023ခုနှစ်ရွေးကောက်ပွဲကိုတပိတ်မောက်ဖို့တိုက်တွန်းထားတာကြောင့်ကချင်နိုင်ငံရေးပါတီတွေနဲ့ KIO အကြားတင်းမာမှုတွေမြင့်တက်လာမှစိုးရိမ်မှုတွေရှိနေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုသားညုံဦးပြောပြမှာပ
ါမတ်လ10ရက်နေ့အထိရွေးကောက်ပွဲကော်မရှင်ကိုဒီနိုင်ငံရေးပါတီဖြစ်ဆက်လက်တည်ထောင်ခွင့်နဲ့မှတ်ပုံတင်ခွင့်လျှောက်ထားတဲ့ပါတီ19ပါတီရှိခဲ့ပြီးတော့အဲ့ဒီထဲမှာကချင်ပြည်နယ်ခြေစိုက်တဲ့နိုင်ငံရေးပါတီကအနည်းဆုံး3ပါတီပါဝင်ပါတယ်ဒီပါတီတွေကတော့ဒီမိုကရေစီသစ်ပါတီကချင်ပြည်နယ်ပြည်သူ့ပါတီ KSPP နဲ့လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးတို့ဖြစ်ကြပါတယ်။လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးဟာဒီလ10ရက်နေ့မှာမှတ်ပုံတင်ခဲ့ပြီးတော့ရွေးကောက်ပွဲမှာအနည်းဆုံး10မြို့နယ်လောက်မှာဝင်ရောက်ရှင်ပြိုင်ဖို့ရှိတယ်လို့ပါတီဥက္ကဋ္ဌဦးရှင်မင်းကပြောပါတယ
်။ကိုယ်တော်တို့နိုင်ငံရေးပါတီများဟိုဒီမှတ်ပုံတင်ခြင်းဥပဒေအရဆိုရှင်ကျွန်တော်တို့ကချင်ပြည်နယ်အခြေစိုက်ဖြစ်သွားပါလိမ့်မယ်။အဲ့တော့ကျွန်တော်ဒီပြည်နယ်မှာတော့အတိတ်ကကိုယ့်ကိုထောက်ခံမဲ့မဲသနာရှင်များသူရှိနေအဲညွန့်ငယ်တွေဟိုပြိုင်ဖို့ဖြစ်ပါလိမ့်မယ်။သူကကျွန်တော်လေးစုနဲ့အခြားတော့ကျွန်တော်ထောက်ခံတော့အဲတိုင်းတာများသူရှိတော့ညွန့်ငယ်များပေါ့ဗျာ။အနည်းဆုံးကျွန်တော်10မိနစ်လောက်တော့ကျွန်တော်ရှိပါတယ
်။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပါတီကတော့ဒီလ9ရက်နေ့နဲ့ဒီမိုကရေစီသက်ပါတီကချင်ကတော့ဖေဖော်ဝါရီလ22ရက်နေ့မှာမှတ်ပုံတင်လျှောက်ထားခဲ့ကြတာပါ။ကချင်ပြည်နယ်ကလက်နက်ကင်ဖွဲ့ဖြစ်တဲ့ KAW ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာကတော့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲမှာမပါကြဖို့အတွက်နှစ်တကူမေးခွန်းမှထည့်သွင်းပြောကြားထားပါရယ်။အခုလိုမျိုးကချင်ပါတီတွေရွေးကောက်ပွဲမှာပါလာရင် KAW ဘက်ကဘလို့အရေးယူဆောင်ရတာတွေဖြစ်လာမလဲဆိုတော့ကတော့ KAW ဘက်ကတည်ပြီးတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဂွန်ဂရာအောင်ခန်းကတော့လက်နက်နဲ့ဖြည့်ရှင်းတာမျိုးဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောပါရယ်။
KAW ဘက်ကနေဒီကောက်ပွဲကိုကြောင်းဒီပါတီစိတ်ကြံရည်လည်းမခံဘူးဆိုရမျိုးတော့ပြန်ကြားလိုက်ပါတယ်။ဒါတော့အဲ့ဒီဟာကိုအရင်ကမယ်ဆိုရအပိုင်းကျတော့သူ့အဆုံးမမင်းကြည့်ပါလေ။လက်နက်နဲ့ပုံစံပုံတော့ဖြစ်ခဲ့လို့ဖြစ်လာမဲ့တဘောမျိုးတော့ဖြစ်တယ်။ဒါကြောင့်လည်းကျွန်တော်ကစိုးရိမ်ပါတယ်။အဒီကခကိုမဖြစ်အောင်ဆိုတာကတော့တာဝန်ရှိတဲ့လူရဲ့ပေါ်မှာမှုကြည့်ရင်ဆိုတဲ့ဟာကိုပြောလိုပါတယ်။
ကချင်ဒီမိုကရက်တစ်ပါတီဟာကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကို2019ခုနှစ်ကပူးပေါင်းထူထောင်ခဲ့တဲ့ကချင်ပါတီ၃ပါတီမှာပါခဲ့ပြီးတော့လက်ရှိမှာတော့ဒီ KSPP အဖွဲ့ချုပ်ကနေပြီးတော့သူတို့နှုတ်ထွက်ထားပါတယ်စစ်ကောင်စီဥထဘူဂျုံကြီးမင်းအောင်လည်းရဲ့နှစ်တကူနှုတ်ခွန်းဆက်စကားမှာဒီလက်နက်ကင်ပြပခါတွေကိုဖြည့်ရှင်းနိုင်လို့ရှိရင်တိုင်းသားတွေနဲ့တိုင်းသားဒေသတွေရဲ့အခွင့်အရေးပို့ပြီးတော့ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းနဲ့တိုင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးစေဖို့နိုင်ငံနှက်မှာရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်နေတဲ့အကြောင်းထည့်သွင်းပြောဆိုထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ PDF အပါအဝင် KM မျိုးသားစီယုံ KNU ချင်းမျိုးသားတက်ဦးစီရနဲ့စတဲ့ဒီစစ်ကောင်စီကိုတော်လှန်နေကြတဲ့ဖွဲ့စည်းတွေနဲ့နိုင်ငံတကာကလည်းစစ်ကောင်စီကအခုဒီကျင်းပတဲ့ရွေးကောက်ပွဲကိုလက်မခံတဲ့အကြောင်းသဘောထားတွေထုတ်ပြန်ထားပါရခင်ဗျာ
။ဒါကတော့ကချင်ပြည်နယ်အတွင်းနိုင်ငံရေးပါတီတွေမှတ်ပုံတင်တာနဲ့ဖြစ်ပေါ်လာနိုင်တဲ့အခြေအနေတချို့နဲ့ပတ်သက်ပြီးသတင်းပေးပို့ထားတာကိုကိုသားညွန်ဦးပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါရစေ။ဆိုမာလီးယားနိုင်ငံမှာစံချိန်တင်မိုးကောင်ရေရှားမှုတွေကြောင့်အမျိုးသမီးတွေနဲ့မင်းကလေးငယ်တွေအပေါ်မှာစူးစူးဝါဝါထိခိုက်တယောက်စီတလိုမျိုးကြားမခွဲခြားမှုအခြေခံအကျန်းဖက်ခံရနိုင်တဲ့အန္တရာယ်ရှိနေပြီးမင်းကလေးငယ်တွေလည်းကြောင်းထုတ်ခံရတာတွေတွေ့မြင်နေရကြောင်းအခုအညီ ပေးနေတဲ့လုပ်သားတွေကပြောဆိုပါတယ်။ကြောင်တက်ဖို့နဲ့တောက်သုံးရည်ရရှိဖို့အတွက်အိမ်ကနေအဝေးကြီးသွားရတာကြောင့်လဲတိုက်ခိုက်ခံရနိုင်ခြေများပါတယ်။ဆိုမာလီယာနိုင်ငံကနေခွဲထွက်သွားတဲ့ဆိုမာလီလန်ရဲ့ထော်ဒီယာဒေသကနေဂျူမာမဂျင်ကာသတင်းပေးပို့ထားတဲ့သတင်းဆောင်ပါကိုတော့မတ်သိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါ
။ဆိုမာလီလန်ကမိုးကောင်ရေရှားမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရဲ့အဒမ်ဆယ်လီဗန်စခန်းကနေဝင်ချိန်မှာအသက်35နှစ်အရွယ်ကလေး6ယောက်မိခင်အတွက်တော့အတိတ်ကအဖြစ်ဆိုးကြီးကိုမဖျောက်ဖျက်နိုင်ဖြစ်နေပါတယ်။နိုဝင်ဘာလအတွင်းခင်ပွန်းဖြစ်သူနေမကောင်းလို့အိယာပေါ်လဲနေခြင်း၊သူမကကလေးတွေကိုတိတ်နေခြင်း၊တကားမရှိတဲ့တဲတဲကိုအမျိုးသားတဦးဝင်လာပြီးသူမကိုမရင်းကျင်ခဲ့တာပါ။ရှက်လွန်းလို့သူမရဲ့နံပါတ်ကိုထုတ်ပြီးမပြောလိုပါဘူ
း။ကုကုကဘလဲဘတာတော်မောလဝန်ပြ
နီးထွန်းထားတဲ့အတွက်ကျမတို့မြင်မိအထဲကိုဝင်လာပြီးတော့ကျမရဲ့အင်ကြီးတွေကိုဆွဲဖြစ်ပါတယ်။ကျမပြန်ပြီးခုခံမိမယ်မနိုင်ပါဘူး။နောက်တော့ဝင်းချင်ကအတူတချို့ကြားပြီးရောက်လာပြီးမယ်ဒီလူကထွက်ပြေးသွားပါပြီ
။မိုးကောင်ရေရှားမှုကြောင့်တိတ်ဆောင်ရတဲ့မိသားစု2000ရှိတဲ့အဲ့ဒီစခန်းမှာသူမတယောက်တည်းအခုလိုဂျုံရတာတော့မဟုတ်ပါဘူး။ရင်သွေးတွေအတွက်စိုးရိမ်လို့ဒါမှမဟုတ်သူတို့ဂျုံရတဲ့တိုက်ခိုက်မှုတွေကိုပြောပြခြင်းလို့တဲ့တောက်စီကိုလာကြတဲ့ဆိုမာလီအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအများအပြားရှိပါတယ်။ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပြဿနာတွေရှိတာကိုအကူအညီပေးရလုပ်သားတွေကလည်းအတည်ပြုပါတယ်။အကြမ်းဖက်ခံရသူတွေအတွက်နှစ်သိမ့်ဆွေးနွေးပေးနိုင်တဲ့အနည်းဆုံးစည်းကမ်းကလည်းကီလိုမီတာ100လောက်ဝေးပါတယ်။မိုးကောင်ရေရှားမှုနောက်ပိုင်းအတိပေးကြတဲ့ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုကစခန်းအနေငယ်အတွင်းမှာပဲ40လောက်တိုးလာခဲ့ပြီးတစ်လကိုအမှု20လောက်ရှိချောင်းဒါပေမဲ့အများအပြားကတော့ရှက်ရွံ့တာကြောင့်ထုတ်မပြောပဲနေကြတယ်လို့လဲအိုင်နာဘိုစီကန်ကပြောပါတယ်ရာမာဆာယီကအခုအညီပေးရအလုပ်သမားဖြစ်ပါတယ
်သူတို့ကိုစိတ်ပိုင်းဆိုင်ရာနှစ်သိမ့်ပံ့ပိုးမှုပေးပါတယ်တကယ်လို့လိုအပ်ရင်လဲတိုင်ကြားဖို့ပြောပြီးတော့ဥပဒေရေးရာအရာလဲကူညီပေးပါတယ်
တိုက်ခိုက်မှုတွေကြောင့်အထူးသဖြင့်မိန်းကလေးငယ်တွေပညာသင်ကြားခွင့်ကိုပါထိခိုက်စေကြောင်းအကူအညီပေးရလုပ်သားတွေကပြောပါတယ်။မိုးကောင်ရေရှားမှုကြောင့်မွေးထတဲ့တိရစ္ဆာန်တွေဆုံးရှုံးခဲ့ရပြီးတဲ့နောက်မှာခါရီဂျာကွေးနဲ့ဆဲချောသက်သမီး၄ယောက်တို့လည်းမတ်လကလေးကအာဒင်ဆယ်လီဗန်စခန်းကိုရောက်နေတာပါ။ခင်ပွန်းဖြစ်သူကတော့စိတ်ထိခိုက်ပြီးဆုံးသွားရတယ်လို့သူမကပြောပါတယ်။စခန်းနဲ့ကျောင်းက5ကီလိုမီတာလောက်ပဲဝေးပေမဲ့လမ်းမှာတိုက်ခိုက်ခံရမှာဆိုတာကြောင့်တမီးတွေကိုကြောင်းထုတ်ထားပါတယ
်စခန်းထဲမှာမကောင်းတဲ့သူတွေကရှိနေတော့မိန်းကလေးတွေအမျိုးသမီးတွေအတွက်တိတ်ပြီးအန္တရာယ်များပါတယ်တမီးတွေကိုတယောက်တည်းအပြင်မလွှတ်နိုင်ပါဘူးခင်းရှာရေခတ်သွားဖို့အတွက်နေ့ပဲမှာပဲအုပ်စုလိုက်သွားနိုင်ဖို့လှုပ်ကြရပါတယ
်
မိုးကောင်ရေရှားမှုကြောင့်နေ့ရက်ဆွံ့ရတဲ့ကလေးငယ်6သိန်းတို့ဟာဆိုမာလီယာကကျောင်းတွေကနေကျောင်းထုတ်ခံရနိုင်ခြင်းရှိနေပြီးဆိုမာလီလန်ကစခန်းတွေကကလေးငယ်4,000-3,000ကျောင်းထုတ်ထားကြရပြီးအများစုကမိန်းကလေးတွေဖြစ်ကြောင်းကဲဆိုမာလီယာကပြောပါတယ်။လုံခြုံရေးတိုးမြင်နိုင်ဖို့ကြိုးစားနေပေမဲ့အဒမ်ဆာလီဗန်လိုဝေးလံတဲ့ ITP စခန်းတွေမှာတော့လျှက်စင်မီတောင်မရှိဘူးလို့အာနာပိုင်တို့ကပြောပါတယ်။ရာစုနှစ်ဝက်အတွင်းအာဖရိကဥဂျိုဒေသတွင်အစိုးရဆုံးဂျုံရတဲ့မိုးကောင်ရေရှားမှုဒဏ်သင့်ရတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်တော့နေဝင်ချင်းရောက်ရင်လဲအိတ်မပြောတဲ့ညကိုကြုံနေချရပါတယ်ရှင
်။ဒါကတော့မိုးကောင်ရေရှားမှုနဲ့ကြုံနေရတဲ့ဆိုမာလီလန်ကအခြေအနေကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါ။ VO ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်အောင်မှာဖြစ်တဲ့အတွက်ဆက်လက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါရခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 တို့ရူ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမတက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12133လိုင်းနိုမီတာ40 kHz 94133လိုင်းနိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်အပတ်စဉ်ကန္တာတွေဖြစ်တဲ့ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။စစ်ကောင်စီတပ်ဟာစစ်ရင်အားလုံပါပါလာတဲ့အတွက်သူတို့ကိုထောက်ခံတဲ့အရတားတွေကိုတနက်ကင်ဆောင်ခွင့်ရအောင်လုပ်ပေးနေပါတယ်။ဒါပေမဲ့ NUG ထောက်ခံတဲ့ PDF နဲ့မဟာမိတ်တပ်ဖွဲ့တွေကအမြဲတိုးပွားလာနေကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
စစ်ကောင်စီတပ်တွေကိုတိုက်ခိုက်ရမှာသုံးတဲ့လက်နက်ခရံအတွေ့ကုန်းကျစရိတ်များလာလို့ကူညီကြဖို့မြင်းကြံ PDF Black Tiger တပ်ဖွဲ့ကပြည်သူလူထုကိုပြန်ကြားလိုက်ကြောင်းဖေဖော်ဝါရီလ16ရက်နေ့ထုတ်ခေတ်သစ်မီဒီယာမှာဖော်ပြပါတယ်အနည်းဆုံးတရ5ချိန်လောက်တိုက်ပွဲဖြစ်နေတာကြောင့်ကုန်းကျစရိတ်များလာတယ်လို့ဆိုပါတယ်ဒေသခံတပ်ဖွဲ့ဖြစ်ပြီး NUG ရဲ့အကူအညီနဲ့မရသေးတဲ့အတွက်လုံတနတ်တွေနဲ့တိုက်ခိုက်နေရတာလို့ဆိုပါတယ်ကြည်စံကိုဈေးကြီးပေးပြီးဝယ်ယူနေရတဲ့အတွက်ခွေတာသုံးဆွဲနေရပါတယ်တဲ့။တနေ့တည်းမှာပဲတောင်ပိုင်းစစ်ဒေသအမှတ်3က PDF ငကားစစ်ကြောင်းကို NUG အစိုးရကလက်နက်တပ်ဆင်ပေးတဲ့သတင်းကိုလူမှုကွန်ရက်တွေမှာဖော်ပြပါတယ်။လက်နက်အင်အားအခြေအနေကို NUG တောင်ပိုင်းဒေသအမှတ်3ဒုစစ်ဒေသမှုစောရှားပြောတာကိုဖေဖော်ဝါရီလ1ရက်နေ့ထုတ် BNI သတင်းမှာဖော်ပြပါတယ်။တောင်ပိုင်းဒေသလက်နက်တပ်ဆင်ရေးကိုအတိုင်းအတာတစ်ခုအထိ NUG ကလုပ်နိုင်တယ်လို့ဆိုပါတယ်။လုံးဝဆယ်တော့50ရာခိုင်နှုန်းလောက်ကသာလက်နက်တပ်ဆင်ပေးနိုင်သေးပေမဲ့စစ်မျက်နှာတိုးချဲ့ဖို့သာရှိတယ်လို့ဆိုပါတယ်
။လက်နက်တွေပေါ်တဲ့စစ်ကောင်စီကတော့ဇန်နဝါရီလ31ရက်နေ့စွဲနဲ့အရတားကိုလက်နက်ကင်ဆောင်ခွင့်ပေးတဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။လိုင်စင်ရသူနဲ့ပါမစ်ရသူတွေဆိုပြီးခွင့်ပြုချက်2မျိုးသတ်မှတ်ထားပါတယ်။.38 ဆုံးတဲ့တနတ် .38 ပစ္စတိုတနတ် 12 ဗိုလ်ပြောင်းချောတနတ် .22 အမဲလိုက်တနတ်နဲ့လေတနတ်ကိုလိုင်စင်ရသူကကန်ဆောင်နိုင်ပါတယ်။ပါမစ်ရသူကတော့ .38 ဆုံးတဲ့တနတ် rifle တနတ်အမျိုးမျိုးနဲ့ဆက်တနတ်ကလေးအမျိုးမျိုးကိုကန်ဆောင်နိုင်ကြပါတယ်။ဒီတနတ်တွေအပြင်အခြားတနတ်အမျိုးအစားတွေကိုလည်းပြည်ထရေးဌာနရဲ့ခွင့်ပြုချက်နဲ့ကန်ဆောင်နိုင်ပါတယ်။ပါမစ်နဲ့သုံးတဲ့တနတ်ကိုစစ်ကောင်စီကဖွဲထားတဲ့တပ်ဖွဲ့နဲ့ပြည်သူစစ်တွေမှာသာသုံးခွင့်ရှိပါတယ်ပုဂ္ဂိုလ်တူချင်းတရားကန်ဆောင်ခွင့်မရှိဘူးလို့ဆိုပါတယ်အဝေးကြီးမှန်မြောင်းတွဲလျက်နဲ့အတန်တိတ်ကိရိယာပါတဲ့တနတ်ကိုသုံးခွင့်မရှိဘူးလို့ဆိုပါတယ
်လိုင်စင်သုံးမဟုတ်ပါမစ်နဲ့လက်နဲ့ကန်ဆောင်သူတွေဟာဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းရဲ့ညွှန်ကြားချက်ကိုလိုက်နာဖို့တာဝန်ရှိပါတယ်လမ်းမအရာတလားဟာလိုင်စင်နဲ့ကန်ဆောင်ခွင့်ပြုတဲ့တနတ်အမျိုးအစား၃လအထိကန်ဆောင်နိုင်ပါတယ်အစိုးရဝန်ထမ်းကတော့ဒီသနတ်တွေအပြင်ပါမစ်နဲ့ကင်ဆောင်ရတဲ့သနတ်တက်လက်ကိုလည်းကင်ဆောင်နိုင်ပါတယ်။ဒေသဆိုင်ရာအဖွဲ့တွေကင်ဆောင်တဲ့သနတ်နဲ့ခဲယမ်းအရေးအတွက်ကိုရှစ်ကောင်စီလက်အောက်ခံဌာနတွေကသတ်မှတ်မှာဖြစ်ပါတယ်။လက်ဆောင်ရတဲ့သနတ်နဲ့စုအဖြစ်ရထားတဲ့သနတ်ကိုလည်းကင်ဆောင်နိုင်ပါတယ်။စုသနတ်ကိုလိုင်စင်ကင်းလွန်ခွင့်လက်မှတ်နဲ့ကင်ဆောင်နိုင်ပါတယ်။
လိုင်စင်နာမမဟုတ်ပါမင်းနဲ့ကန်ဆောင်ခွင့်ရတဲ့တနတ်နဲ့ခဲယမ်းတွေကိုလွှဲပြောင်းခြင်းရောင်းချခြင်းနှာရမ်းခြင်းလုံးဝမပြုလို့ရဘူးလို့ပြောပြထားပါတယ်။တိုင်းသာမျိုးနွယ်စုတွေဒလိထုံးစံအရအမဲလိုက်ရမှာအသုံးပြုတဲ့တလုံးတို့ပြောင်းကျော်တူမီတနတ်ကိုလည်းသက်ဆိုင်ရာမျိုးနွယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်နဲ့သာကန်ဆောင်နိုင်တယ်လို့ဆိုပါတယ်။တကယ်တော့စစ်ကောင်စီဟာသူတို့ကိုထောက်ခံသူတွေတရားဝင်တနတ်ကန်ဆောင်နိုင်အောင်စီစဉ်ပေးလိုက်တာဖြစ်ပါတယ်။လက်နက်ခဲယမ်းမူဝါဒအစ်ထုတ်ပြန်လိုက်ပြီးရပ်ပိုင်းအတွင်းမှာပဲပြည်ထရေးဌာနကိုရှောက်လွှာတွေရာနဲ့ချီရောက်လာကြတယ်လို့မြန်မာနောင်သတင်းမှာဖော်ပြပါတယ်စစ်ကောင်စီထောက်ခံသူတွေနဲ့ပြူစောတီတွေကိုလက်နက်တပ်ဆင်ပေးပြီးမှ တနက်ကန်ဆောင်ခွင့်အမိတ်ဂျညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ
်တနက်ကန်ဆောင်ခွင့်ရသူဟာသက်တမ်းရအာဏာပိုင်အဖွဲ့အစည်းရဲ့ညွန်ကြားချက်ကိုလိုက်နာရမယ်လို့ဆိုလိုတာစစ်ကောင်စီကိုဝိုင်းဝန်းကာကွယ်ဖို့ပြောလိုက်တာပါအရက်လန်းတဲ့အမှုဒန်းလက်နက်ကန်တွေကအသေးခံပြီးစစ်အာဏာရှင်ကိုကာကွယ်ဖို့ပြူစောတိရဲဘော်ဟောင်းနဲ့အာဏာရှင်အလိုတော်ဤလင်ကန်းဝတ်တွေကိုပန်ချလိုက်တာပါပဲဒါပေမဲ့မကိုတိုင်းမြိုင်မြို့နယ်မှာပြူစောတိအချို့ကိုအခြေခံစစ်တင်တန်းပေးပြီးစီယုံသိမ်းသွင်းနိုင်တဲ့အတွက် PDF တပ်ဖွဲ့ဘက်သူကူးပြောင်းလာကြောင်း February 25ရက်နေ့ထုတ်မြေလက်အတန်ကသတင်းပေးပို့ထားပါတယ်ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားမဟာမိတ်တွေဟာပြည်တွင်းပြည်ပထောက်ခံမှုစိတ်ဓာတ်ခိုင်မာမှုတက်ကြွမှုစွန့်ရည်ထက်မြက်မှုနဲ့ငယ်ရွယ်နှုပြုံမှုရည်ရွယ်ချက်မုံမြတ်မှုစတဲ့အကျိုးအာဏိတင်တွေကိုခံစားနေရပါတယ်စစ်ကောင်စီကတော့အစိုးရအဆက်ဆက်ကရယူထားတဲ့ဗန္ဒာငွေနဲ့လက်နက်ခဲယမ်းများပြားတဲ့အကျိုးကိုခံစားနေရပါတယ်ဒါကြောင့်လည်းအရက်သားတွေကိုတနက်ကင်ခွင်ပေးပြီးအချင်းချင်းတတ်ဖြတ်ခိုင်းနေတာဖြစ်ပါတယ်စစ်တပ်ဟာရုပ်ဝတ္ထုဘိုင်းမှာအသာရနေပေမဲ့စိတ်တက်ရေးရမှာတော့ချွတ်ချုံကျနေတာထင်ရှားပါတယ်ခင်ဗျာ
ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကိုညာဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဂျမ်းမာရေးကန္တာကိုတင်ပြပါအောင်မယ်ဒီတစ်ပတ်မှာတော့အစာအာဟာရပြည့်ဝအောင်စားသုံးသင့်ပုံအကြောင်းကိုတင်ပြထားပါတယ်မြမနိုင်ငံမှာဂျမ်းမာရေးနဲ့ညီညွတ်တဲ့အာဟာရပြည့်ဝစာတွေအတွက်ဆန်လုံးညိုခေါ် brown rice နဲ့ဟင်းသင်းရွက်တချို့စားသုံးနိုင်အောင်လုပ်သင့်တယ်လို့အဟာရပညာရှင်တွေကတိုက်တွန်းပါတယ်တချို့ကလည်းဒီလုံတီးဆန်ကိုမစားကျင်ကြပါဘူးဒါကြောင့်စားကျင်စပွဲဖြစ်အောင်ဘယ်လိုပြင်ဆင်နိုင်ပြီးဘယ်လိုဟင်းသီးဟင်းရွက်တွေကိုရရှိအောင်ဆောင်ရွက်နိုင်မလဲဆိုတာတွေကိုလည်းတင်ပြထားပါတယ်ဒီအကြောင်းကိုနယူးယောက်မြို့ကော်နယ်တက်ကတိုကအပီပီဆိုင်ရာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
โอเคปามอกะดร.เคมาเจอครับเราတို့မြန်မာနိုင်ငံမှာကျန်းမာရေးကောင်းဖို့အာဟာရရှိတဲ့အစာရနိုင်ရေးပြဿနာတချို့နဲ့ဒီစားဖို့တောက်ဖို့အားနည်းချက်တချို့ကိုပြီးခဲ့တဲ့အခေါက်တွေကပြောပြီးမှာဒီတစ်ခေါက်တော့ဆ ्याम ာရေးဒါတွေကိုကြော်လွှားပြီးတော့ဘလို့လက်တွေ့စားတင်တာကိုအဓိကဆင်နမမှုဘာကနေစပြီးတော့ရှင်းပြကြတယ်
အင်းကြီးချင်းတိုင်းပြည်ကြီးကျွန်မဖိလစ်ပိုင်နိုင်ငံမှာအများကြီးပညာတွေပေးခဲ့တယ်အဲ့တော့သူလည်းတနည်းကိုထမင်းငါးကစားတယ်ဆန်နဲ့လုတ်တဲ့မုန့်တွေအများကြီးစားကြတယ်စီချိုယောဂါတွေအများကြီးတက်လာတယ်အဲ့တော့ဒီယောဂါတွေကိုကာကွယ်ဖို့အတွက်ကဲ brown rice စားပါလို့အကြံပေးတော့
ဆန်လုံးညိုပါဆရာမနော်လုံးဒီလို့လည်းတချို့ခေါ်မှတင်
းဟုတ်တယ်ဆန်လုံးဒီလို့ခေါ်တဲ့ဆန်လုံးညိုကိုဆန်ဆက်တွေမှာဟာလာပဲဖြစ်ဖြစ်ငါးပုံပဲဖြစ်ဖြစ်စပားတွေကိုထည့်လိုက်ရင်စပခွန်ဆိုတာထွက်သွားတယ်အဲ့တော့ထွက်သွားတဲ့စပခွန်နဲ့အထက်က endosperm လို့ပြောတဲ့ဆန်စည်းလေးရဲ့ကြားထဲမှာ coated လေယာဉ်လေးတွေအများကြီးပါတယ်သူ့အလွှာလေးတွေနဲ့သူအဲ့ဒါလေးတွေကလူတွေကဖွေးဆွနေတဲ့ဆန်ကိုကြိုက်တော့သဒ္ဓါကြီးတွေထဲမှာထပ်လောင်းလိုက်တယ်ငါးပါးလောက်လောင်းလိုက်တော့ဆန်ကြီးကဖွေးဆွတော့အဲ့မှာထွက်သွားတဲ့ဖွဲနူးတို့ဖွဲချမ်းတို့သကွဲတို့အဲ့ fiber တွေကအဲ့ထက်မှပါသွားတယ်ပြီးရင်သူ့ကျန်းမာရေးကိုကောင်းစေတယ်မပြည့်ဝစီလို့ပြောတဲ့ unsaturated fat အကုန်လုံးကလေအဲ့ဖွဲနူးဖွဲချမ်းနဲ့ပါသွားတယ်ဒါကြောင့်ကျွန်မအမြဲတမ်းထည့်ပြောတယ်ဖွဲနူးတွေဖွဲချမ်းတွေသကွဲတွေဘာလို့ကျွေးလဲဟာဝက်တွေကိုကျွေးတယ်ဟာဒါဆိုရင်ဝက်တွေမှာစီချိုတွေဖြစ်လာသွေးတို့တွေဖြစ်လာကြောက်ကတ်တွေဖြစ်လာမဖြစ်ဘူးဘယ်သူမှဖြစ်လဲဖွဲဆွနေတဲ့ဆန်ဒီစားတဲ့လူတွေမှာပဲဖြစ်တယ်ဒါဆိုလို့ရှိရင်ဒီဆန်လုံးဒီကိုညိုညိုကြီး brown rice ကိုစားမယ်ဆိုရင်တချို့ကလည်းအစာကြီးတာခက်ခဲလို့ဘာလို့လို့အမှန်က fiber ပါတဲ့အတွက်အစာကပိုတော့မှကြည့်သေးတယ်အဲ့တော့လူကဒီ psychologically ရဖွဖွေးဆွဆွကလေးမှုမှုလေးကိုစားလာတာကြတော့ဒီလိုဆန်လုံးကြီးညိုကြီးဆိုရင်တလိဆန်ကျွေးတာစင်ရသားစားတာဆိုပြီးတော့မစားကျင်ကြတဲ့ psychology စိတ်ပိုင်းဆိုင်ရာပေါ့
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီဆန်လုံးညိုကိုဘယ်လိုစားဖို့အကြံပြုချင်လဲ
အဲ့ဒီအဟာရတွေပြည့်နေတဲ့ဆန်လုံးညိုကိုဆန်ပြုတ်ပြုတ်အဲ့တော့ဆန်ပြုတ်ပြုတ်တဲ့နေရာမှာမှုရင်းနေရာကျက်သွန်ပြူလေးနဲ့ပြုတ်မယ်ဂျင်းနဲ့ပြုတ်မယ်နောက်ပြီးလို့ရှိရင်ဒီအဟာရတွေပြည့်ဝတဲ့ဓာတ်နှလုံးပင်ရဲ့အရွက်အဟာရတွေလည်းရတယ်အဲ့တော့ဓာတ်နှလုံးရွက်တဲ့အသားဓာတ်ကလည်းရမယ်ခုနကျက်သွန်ပြူလေးတွေဂျင်းလေးတွေကလည်းမှုရင်းနေတော့အဲ့တော့ဆန်ပြုတ်ကလေးကဘာ brand ညာ brand တွေအထုတ်တူဖောက်ပြီးတော့တောက်တဲ့ဆန်ပြုတ် ready made ထုတ်လည်းမဟုတ်ဘူးဒါပေမဲ့အဟာရတွေနဲ့ပြည့်နေတဲ့ဆန်ပြုတ်ကလေးတစ်ပွဲဖြစ်သွားအဲ့တော့ဒီဓာတ်နှလုံးပင်ရဲ့အရွက်ကမြမရင်ကျေးမှုမှာဓာတ်နှလုံးသီးကြတော့တစ်ထောင်ကို100 200ပေးပြီးဈေးကြီးစားတယ်ဓာတ်နှလုံးအရွက်ကြတော့အလကားပေးတာတော့ယူမဲ့လို့မရှိဘူး Eri dandelion juga, hanya tamboria. Ada dalam bare, vitamin C sura inju kaum, vitamin ni le bare, potasium ni le bare, magnesium ni le bare. Now biluxin, tu tanzi me, jama yi dwe, medical benefit ni le bare. Biluxin, tu lebe u, tu roda u, tu jara u, teni bire, ai dadi bare. So ero sibele wine, hanya le shire, di dandelion juelu ham yugu, a chow lan, a mong lili lo, e ram yu lili u, a kuso yin capsulu lili ma tebido.
Okay, Sema. Now your blue babble looks up with Jan Tushin and Sema. To the pinna, you might you are some new trouble, no?
When I done alone, you send you a lesser study, you genuinely pure bido, did I a dolo dosame, a doli, Lucy Jackly, or Jetoline, a lesser sardine, a dosame, a saja in your little table. Damn your money, your mahani, a doli jajaris. Now to go ajaro, these are sajare, Kalidumia, Sabi, who popo papa, you eat. Any side at these are in a mao, Dilu San Lon, you lean, blue these are lonely, and you might be Macaulay and Quajoro. Sanya Lutare, Gayitiaro, Mayuiro, Elusani Lobido, Elumu Luta. So Dilumu Luta and Yama, Edicuna, Hayari Nishini Vida, San Longi New You, Among Jelly, San Longu Y, Mogi, Kuna Mogi Lobo. That's a Lushini, Sosoa Bure, the Yizazara Masa, Go Hayatamuri, Kuna Bure, Jamae Consi, Biwazi, Fibers, Mita di Jadame, Vegemi B complexity, B1 or B2 or B60 or B12 or A B complexity economy, any queries a query on Ibio. Ero, Massaji Usure, San Leonio Leo, Kuna Biore, Kujaita Dizali de Magonalo, Kunima Bima, SME Locore, Small and Media Enterprises Diani, Dizali Muson Toyang Yai. Ah, Landua Kidwari, Bibi, Biba, Blama Kidwai, Bimi Savo.
Okay, Sama. Edo, D. Haya Shinide, Pisa Sarego, Lelam Bian Bono.
ဘယ်လိုကြံပြည့်စင်လဲဆရာမလေးခုနပြောတဲ့ဓာတ်လုံးမီဒပင်းဆိုတာလေအင်ချန်တောင်းမှာလူတိုင်းစိုက်လို့ရတယ်အဲဒီမော်ဗင်ဒပင်းဆိုတာလေအင်ချန်တောင်းမှာလူတိုင်းစိုက်လို့ရတယ်ဆိုအဲ့လိုနေရာလေးတွေမှာအဟာရပြည့်တဲ့ဥမာအခုမွေးတဲ့မွေးနှင်းမို့လို့ဟာမျိုးပေါ့မွေးနှင်းမို့ဒီဆေးဘေးပတ်လည်မြင်းနေရာရှိရင်တော့အပင်ကိုတောင်းနေချီပြီးတော့စိုက်လို့ရတယ်တွင်မွေးနှင်းမို့စိုက်ပြိုးရတာတပိ Yuri Agambu, Ona Yani Punjubu, Dre, Kanaguya Immuri, Kugan Ari Gambu, Dre. So, Ero, Diharia, let the Gamma Akonshi Vida, that the Yugo Uzabi Biorano, Yamabie, Jiwa Mao, Mubia Mao, Yakwa Mao, Muro Imao, let the Gamma Akonshi. Ero, a good di Moasa, waiting the bass solution, Mubo needed to be, Yetogan and Marama. Eddie, you took on to a lad, a ye, a boy, so moon, Eddie, more beautiful lady, a tongue as I love Tanushin, divine, Midazu de Asabu, Ain Sabu, Moga, Lono Lola, Eman in Saya. The size are Mimishus in Biorava. Ye don't let's say that busy a bomb around, a lady, a canine at Dent Halushin, the Ain Sabu, the Moa, Eddie Nialia on Tonight. Family, family, look correct, a cyborg signing with a legion county, and I didn't beat her sheep.
Okay, Sama. The moon never that be your.
ထပ်ပြီးတော့အကျဉ်းပြုရှင်တာရှိတယ်လားဆရာမ။ညီမလူမျိုးကတော့မို့ဆိုကြောက်တယ်အိမ်မှာမို့တက်မှာဆိုလို့အမို့ဆိုရင်စိတ်ပိုင်းဆိုင်ရာအရာတော်တော်လေး reluctant လက်ခံဖို့နှေးကြတယ်။အဲ့တော့သူရဲ့အဟာရဓာတ်တွေဒီလိုရှိတယ်ဆိုတာသိရင်အဲ့ဒီမို့လို့အဆိုမစားနိုင်ရင်မို့လို့အချောက်ခံမယ်အမုံလေးတွေလောက်ထားမယ်။အဲ့ဒီမို့လေးတွေအရာဓာတ်ကြီးမြန်မာလူမျိုးတွေတိတ်ကြိုက်ကြင်ချုံမို့လို့ခေါ် gan to day, ye she be seen and took tidy, dad do be seen. Hayadi, pure bowl la uncle, machida la uncle, machine, a yada wove uza baby took tidy hat. So daddy Uguna, some you go in a daddy never built. He was saying you join a daddy never. A bhalo look at daddy again, I'm sure. That you matter what, sat down the time who are your radio, a sunny baby, where you need to pin it.
အဲ့တော့စစောကကျွန်မခုနမူလာပေးတာဒါတေးသေးလေးပဲရှိသေးတယ်အများကြီးအဲ့တော့လက်တက်ထဲမှာရှိတဲ့ဒီဒီရွယ်ကလေးတွေကိုလက်လက်ဆက်ဆက်စားမယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျွန်တော်ကိုဝင်းမဲအပတ်စဉ်တင်ပြတဲ့ကျမရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအားရနဲ့အစားအစာတွေအကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက် တင်းလှော်အစီအစဉ်ဖြစ်ပါတယ် Fever Wine တို့သားတွေကတင်ပြထားတာပါ
ပ တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ဖက်ကတ်မှာလူငယ်တွေဇက်တိုက်အဖမ်းခံနေရတဲ့အပြင်လာရောက်တိန့်ရှောင်နေတဲ့ NLD ပါတီဝင်တယောက်လည်းအဖမ်းခံလိုက်ရပါတယ်ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေတာတွင်းကတိုင်းသားလူငယ်တွေပါဝင်ပေးဖို့ပို့အမျိုးသားတပ်မတော်ကတိုက်တွန်းလိုက်ပါတယ်တဲ့င်းလွာရီတဲမှာတော့ဆက်အာနာသိမ့်မှုနှစ်နှစ်တာကာလအတွင်းချင်းလူမျိုးတွေအပေါ်အကြမ်းဖက်ကျူးလွန်ခံရမှုတွေကြောင့်ကလေးငယ်တွေအပါအဝင်လူအယောက်380ကျော်တိတ်ဆုံးခဲ့ရတယ်လို့ချင်းရေးရအဖွဲ့ချုပ်ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းလာရောက်တိန့်ရှောင်နေတဲ့ NLD ပါတီဝင်တယောက်အဖမ်းခံလိုက်ရတဲ့အပြင်မတ်လအတွင်းကဒေသခံလူငယ်တွေစက်တိုက်ဖမ်းဆီးခံနေရတယ်လို့ဒေသခံတွေကပြောပါတယ်ဖားပြင်ရွာမှာရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဒေါ်မာမာအေးကိုမတ်လ6ရက်နေ့ကစစ်တပ်ကဖမ်းဆီးသွားပြီးအဲ့ဒီနေ့မှာပဲလုံခင်းကလူငယ်အယောက်30နီးပါးကိုလည်းအမည်မတိလက်နက်အဖွဲ့ကဖမ်းဆီးသွားတယ်လို့ဒေသခံတယောက်ကပြောပါတယ်။ဒါအပြင်မတ်လတရနေ့တုန်းကလည်းဖားကန့်ရှရော်ခတ်ရွာကပြည်သူ၂နီးပါးနဲ့ဖေဖော်ဝါရီလ29ရက်နေ့မှာတော့စပစ်ခူးကျေးရွာကဒေသခံ100နီးပါးကိုစစ်တပ်ကဖမ်းဆီးစစ်ဆေးပြီးတချို့ကိုတော့ငွေတောင်းပြီးပြန်လွတ်ပေးခဲ့ပေမဲ့တချို့ကိုတော့ပြန်မလွတ်ပေးသေးပါဘူး။
ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းရင်းသားလူငယ်တွေပါဝင်ပေးဖို့ပအုပ်အမျိုးသားတပ်မတော် PNO PNA ကမတ်လ9ရက်နေ့မှာကြီးညာချက်ထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်ဒီကြီးညာချက်ထုတ်ပြန်တဲ့နေ့မှာပဲစစ်ကောင်းဆောင်ဘူချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဇနီးကတောင်ကြီးမြို့နယ်ကြောက်တလုံးကြီးမြို့ရှိပအုပ်အမျိုးသားအဖွဲ့ချုပ် PNO နာယကဦးအောင်ခမ်းထီနေအိမ်ကိုရောက်ရှိခဲ့ပါတယ်ဘာရီဆွေးနွေးခဲ့တယ်ဆိုတာတော့ PNO ဘက်ကကြီးညာထားတာမျိုးမရှိပါဘူးလက်ရှိပင်လောင်းမြို့နယ်တောင်မဲသိန်းတောင်စလုံးမြောက်စလုံးနမ့်နေလုံးပြင်ပင်ပုံရွာကရွာခံ9000ကျော်ကတော့တိုက်ပွဲကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေကြရပါတယ်
။ကရင်ပြည်နယ်တန်တောင်မြို့73မိုင်ရှိရက်ွက်ထဲကလူနေအိမ်အလုံး20ကျော်စစ်ကောင်စီတပ်ကဝင်ရောက်မိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တန်တောင်မြို့နယ်ဟာဒေါ်လာရေးပူပေါင်းတပ်ဖွဲ့ဝင်တွေဝင်ထွက်သွားလာတဲ့နေရာဖြစ်တယ်လို့ဆိုပြီးစစ်တပ်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတာကြောင့်ရွာသားတွေတင်းရှောင်နေရချိန်မှာအခုလိုမျိုးနေအိမ်ကိုမိရှို့ခဲ့တဲ့အပြင်အိမ်တွင်းရှိပစ္စည်းတွေကိုလည်းမွေနောက်ဖျက်ဆီးသွားတယ်လို့ဒေသခံတယောက်ကပြောပါတယ်။အခုမိရှို့ဖျက်ဆီးခံလိုက်ရတဲ့အိမ်တွေမှာတန်တောင်မြို့အမှတ်1နှစ်3ရက်ွက်ထဲကဖြစ်ပြီးဖေဖော်ဝါရီလ4ရက်နေ့ကနေမတ်လ6ရက်နေ့အထိစစ်တပ်ကမွေနောက်မိရှို့သွားခဲ့တာဖြစ်ပါတယ်
နေရပြန်သွားခဲ့ကြတဲ့ရခိုင်ပြည်ကစစ်ဘေးရှောင်တွေမှာသူတို့နေထိုင်ခဲ့ကြတဲ့အိမ်တွေပျက်စီးသွားပြီဖြစ်တဲ့အတွက်အများစုဟာတဲထိုးနေကြရပြီးမိုင်းရှင်းပေးတာလည်းမရှိသေးလို့လောက်ကင်စားတော့ဖို့အခက်ကြုံနေရပါတယ်စစ်ကောင်စီကငွေနဲ့ရိတ်ခအနှဲငယ်စီပေးပြီးပုံနာကျွန်းမြို့နယ်ရေဖြူကန်စခန်းကစစ်ရှောင်900ကျော်အပါဝင်ပလဝမင်းပြားနဲ့မေပုံစတဲ့မြို့နယ်တွေကစစ်ဘေးရှောင်တွေကိုမကြသေးခင်ကမှနေရကိုပြန်ခိုင်းခဲ့တာပါလက်ရှိနေရပြန်သွားကြတဲ့စစ်ဘေးရှောင်တွေကမိုင်းအန်ဒီရဲ့ကြောင့်တောတောင်ရဲကိုမသွားရဲသေးလို့လောက်ကင်စားတော့ဖို့အခက်ကြုံနေကြရတယ်လို့စစ်ကောင်စီကပေးတဲ့ငွေကလည်းအိမ်ဆောက်ဖို့လုံလောက်မှုမရှိဘူးလို့မေပုံမြို့နယ်ကနေရက်ပြန်သွားတဲ့စစ်ဘေးရှောင်တယောက်ကပြောပါတယ်
ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီကကားလမ်းအဝင်ထွက်ပိတ်ထားတာကြောင့်ပြည်မဖက်ကစာမဝင်ရောက်နိုင်ပဲစစ်နှရိတ်ခါပြက်လက်ပြီးမြို့ခံပြည်သူအများစုစားဝတ်နေရေးအကျပ်တဲနဲ့ရင်ဆိုင်နေကြရပါတယ်မတူပီမြို့နယ်ဟာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတဲ့ဒေသလည်းဖြစ်ပြီးစစ်ကောင်စီတပ်ကပြည်မဖက်နဲ့ဆက်တွယ်တဲ့မတူပီကန့်ကောမတူပီမင်းတပ်ကားလမ်းတွေကိုလှနဲ့ချီကြအောင်ပိတ်ထားဆဲဖြစ်တာကြောင့်ကုန်တင်ကားတွေမဝင်နိုင်ပဲဖြစ်နေခဲ့တာလို့ဒေသခံတယောက်ကပြောပါလက်ရှိအနေအထားမှာမတူပီမြို့ကဆန်ဆိုင်တွေမှာလဲဆောင်ဝယ်ယူစရာတော့မရှိတဲ့အနေအထားမျိုးဖြစ်နေပြီးဒေသတွင်းထွက်တဲ့တောင်ရံစပါးတွေကိုသာအဓိကအားထားနေရတယ်လို့ဆိုပါတယ်ဒီကိစ္စကိုပြည်နယ်ဝန်ကြီးချုပ်ထံဖုံးဆက်တင်ပြထားပေမဲ့တစုံတရာဖြည့်ရှင်းပေးခြင်းမျိုးမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်
မွန်ပြည်နယ်အတွင်းရှိကြီးလက်ကမူလာရန်ကျောင်းတွေမှာစာတင်ချိန်အတွင်း မွန်စာပေတင်ကြားရေးရှိပြီးအစီအစဉ်တရက်ကိုစတင်အကောင့်ထဲဖော်ဖို့စစ်ကောင်စီကသဘောတူခဲ့တယ်လို့မလ3ရက်နေ့ကမွန်ပြည်သက်ပါတီတွဲဖက်အတွင်းမှနိုင်ဝင်းလှကပြောပါတယ်လက်ရှိမှာတော့စာတင်ချိန်ပြင်ပမှာအပူပါတာရဲ့အနေနဲ့ပဲမွန်စာပေတင်ကြားခွင့်ရှိနေပြီမဲ့စာတင်ချိန်အတွင်းတင်ကြားခွင့်ပြုဖို့မုရုံမြို့နယ်ညောင်ကုန်းတိုက်နယ်ဝစ်တဲရွာမွန်အမျိုးသားမူလရန်ကျောင်းဆောင်တဲ့ရေဆက်ချပွဲအခမ်းအနားမှာသဘောတူခဲ့ကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကနေပြီးတော့မှစစ်တပ်နဲ့မွန်ပြည်သက်ပါတီတို့ဆွေးနွေးပြီးသဘောတူခဲ့တဲ့အချက်တွေကိုအခြေခံပြီးလာမယ့်စာတင်နှစ်မှာမုရုံတံဖြူဇရက်နဲ့ချောင်းဆုံမြို့နယ်အတွင်းကအစိုးရကျောင်းတွေမှာမွန်စာပေတင်ကြားရေးရှိပြီးအစီအစဉ်ကိုစတင်ဖို့သဘောတူခဲ့ကြတာလို့ဆိုပါတယ
်အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်အာဏာသိမ်းမှုနှစ်နှစ်တာကာလအတွင်းချင်းလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်ခံရမှုနဲ့အကြမ်းဖက်ကျူးလွန်ခံရမှုတို့ကြောင့်ကလေးငယ်တွေနဲ့ဓမ္မအမှုတော်ဆောင်တွေအပါအဝင်ချင်းလူမျိုးအယောက်380ကျော်တည်ဆုံးခဲ့ရတယ်လို့ Institute of Chin Affairs ချင်းရေးရာအဖွဲ့ချုပ်ကထုတ်ပြန်ပါတယ်ကိုရောဘက်ကစူးစီးထားပါတယ်ရှင
်2021ခုနှစ်ဖေဖော်ဝါရီလတရက်နေ့ကနေ2023ခုနှစ်ဖေဖော်ဝါရီလအထိနှစ်နှစ်တာကာလအတွင်းစစ်ကောင်စီကချင်းလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ရာဇဝတ်မှုအမျိုးမျိုးကိုကျူးလွန်ခဲ့ရကြောင်းချင်းလူမျိုး383ယောက်အသက်ဆုံးရှုံးခဲ့ရတယ်လို့ချင်းရေးရာဖွဲ့ချုပ်ကလက်ထောက်ငွင်ကြေးရေးမှူးစလိုင်းဗန်ဆွေးဆန်ကယခုလိုပြောဆိုပါတယ
်တချို့လူတွေကြတော့ဒီမိုင်းကြောင့်တည်ဆုံးတဲ့လူတွေလည်းရှိတယ်တချို့ကကြတော့မရင်းချင်းပေတပြက်ခံရတဲ့လူတွေလည်းရှိတယ်လို့ပဲလူသားတိုင်းကဖြစ်အုံပြုတ်တဲ့ဟာတွေရောပြေလို့ရှိရဲ့လေချောင်းတိုက်ခိုက်မှုလေချောင်းပုံကျဲမှုကြောင့်ကျဆုံးသွားတဲ့လူတွေရောချုပ်လူတွေကြတော့အကျဉ်းထောင်ထဲမှာကိုတမင်ရွေချစ်ရှိရှိနဲ့အထောင်ကိုဆုံးရစီမှုနဲ့တစ်ဖြစ်လိုက်တာတွေ့ရောပေါ့နော
်မလနှရနေ့ကထုတ်ပြန်တဲ့ချင်းရည်ရဖွဲ့ချုပ်ရဲ့အစီရင်ခံစာထဲမှာစစ်တပ်ကမတရားတပ်ဖြတ်ခဲ့သူချင်းလူမျိုးတည်ဆုံးမှုမှာ2021ခုနှစ်အတွင်း164ဦး2022ခုနှစ်အတွင်း195ဦးနဲ့2023ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ20လေးဦးစုစုပေါင်း383ဦးရှိခဲ့တယ်လို့ဆိုပါတယ်အဲ့ဒီထဲမှာချင်းတော်လိုင်းတပ်ဖွဲ့ဝင်230ကျော်နဲ့အရက်သားပြည်သူ120ကျော်ပါဝင်ပြီးအဲ့ဒီထဲမှာအသက်18နှစ်အောက်ကလေးတငယ်24ဦး6လနဲ့9လသားအရွယ်နှုစုကလေးငယ်2ဦးလည်းပါဝင်တဲ့အပြင်ဓမ္မအမှုတော်ဆောင်ဆရာတော်4ပါးလည်းပါဝင်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာချင်းအမျိုးသမီး4ဦးကိုလည်းအောက်စုဖွဲ့မရင်းကျင့်ခဲ့တဲ့အပြင်အဲ့ဒီထဲကအသက်15နှစ်အရွယ်အမျိုးသမီး2ဦးဟာလည်းတပ်ဖြတ်ခံခဲ့ရပါတယ်ပြည်နယ်အတွင်းကဘာသာရေးအဆောက်အအုံ60ထက်မနည်းကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ချင်းရည်ရဖွဲ့ချုပ်ကပြောပါတယ
်ဒီ380ကျော်ပြည်ဆိုတာကကျွန်တော်ဒီလူကြီးချင်းငါးသိန်းလောက်ပဲရှိတယ်ကျွန်တော်ချင်းလိုမျိုးတော်တော်ရာခိုင်နှုန်းအနေနဲ့တော့မယ်ဆိုရင်တော်တော်များတဲ့ချိန်မှာပါပဲပြီးအဲတည်တဲ့သေးတွေမှာတချို့ဟာတွေကျမရင်းချင်းပြည်တည်တဲ့လူတွေလည်းရှိတဲ့ခါကျတော့ပြီးရင်လူသားတိုင်းကလောက်ပြီးတော့ပြမလွတ်ပဲနဲ့တတဲ့ဟာတွေလည်းရှိတဲ့ခါကျတော့ဒီလူမျိုးတွေတုံးတပြတ်တပြမို့လို့လည်းကျတော့ပြောလို့ရတယ်ပေါ့နော်
အခုလက်ရှိမှာစစ်ကောင်စီရဲ့နှီးမျိုးစုံနဲ့နှိပ်စက်တပ်ဖြတ်မှုတွေကြောင့်ဘေးကင်းလုံခြုံတဲ့နေရာဒေသကိုစစ်ဘေးတိမ်းရှောင်နေကြရတဲ့ပြည်တွင်းစစ်ဘေးရှောင်ချင်းလူမျိုး9000နီးပါးရှိတဲ့အပြင်မီဇိုရမ်မဏိပူနယူးဒီလီနဲ့အခြားအိန္ဒိယနိုင်ငံတွေကပြည်နယ်တွေမှာရောက်ရှိခိုးလုံနေကြပါတယ်။ဒါ့အပြင်လူနေအိမ်နဲ့ဘာသာရေးအဆောက်အအုံဖျက်ဆီးခံရမှုကလည်း4300ကျော်ရှိတယ်လို့ချင်းရင်းရဖွဲ့ချုပ်ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
မွန်ပြည်နယ်ရေးမျိုးနယ်ထဲမှာတော့စစ်အုပ်ချုပ်ရေးမာရှလောအမိန့်အပြင်ညမထွက်ရအမိန့်ကိုပါထုတ်ပြန်ခံထားတဲ့အတွက်ဒေသခံတွေအဖို့အခက်ခဲတွေဖြစ်နေကြပါတယ်ဖမ်းဆီးခံရတာတွေလည်းဇက်တိုက်ဖြစ်နေတယ်လို့ဆိုပါတယ်မိရင်ကြီးကတင်ဆက်ထားပါတယ
်ရေးမျိုးကန်ပြည်သူတွေအတွက်စစ်တပ်ကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးနယ်ညမထွက်ရမိုက်တွေကြောင့်ဖေဖော်ဝါရီလ2ရက်နေ့နောက်ပိုင်းကနေစပြီးဖမ်းဆီးခံရသူတွေရှိနေတာကြောင့်ဒေသခံတွေအတွက်ထိခိုက်နေနေတယ်လို့မြို့ကန်တယောက်ကပြောပါတယ်
။ဘာလဲလောကိစ္စနဲ့တခြားဟာတွေပါအများကြီးထိခိုက်တယ်ဗောလေ။ယောက်ျားလေးနှစ်ယောက်မစည်းရဆိုတဲ့အမိတ်လည်းထုတ်ထားတယ်။နောက်ပြီးတရာကြီးတို့ချောင်းတောင်တရာတို့အဲသူတို့စစ်စစ်ကြီးရှိတဲ့နေရာတွေမှာဆင်းပြီးတော့တွန်းရမယ်လမ်းဆင်းလျှောက်ရမယ်ဆိုတဲ့စီကံစီလည်းရှိတယ်။အဲစီကံကြီးဖောက်လို့ပြစ်ခတ်ကြည့်တဲ့ကောင်လည်းရှိ၊ဒဏ်ရဲခံလည်းရှိတဲ့ကောင်လည်းရှိဗော
။ရေးမျိုးနယ်အတွင်းဖေဖော်ဝါရီလတည်းမနေ့စောစောချန်နေရပါချစ်နေတဲ့မော့ကနေကြီးရွာသားတယောက်ကိုစစ်တပ်ကပြစ်တက်ခဲ့တယ်လို့ဖမ်းဆီးခံရတဲ့ရွာသားလေးဦးအနက်ထဲကနှစ်ဦးကိုပဲပြန်လှုပ်ပေးခဲ့ပါတယ်။ဒါအပြင်အမျိုးသားနှစ်ယောက်ဆိုင်ကယ်တစီးတဲ့အသူစီးလိုက်ရင်လည်းဆိုင်ကယ်သိမ်းတာလူကိုဖမ်းပြီးပစ္စံနဲ့ပြန်ရွေးခိုင်းတာ
လမ်းပေါ်မှာလူနဲ့ဖုံးတွေစစ်ဆေးတာမျိုးတွေအပြင်ပိုက်ဆံတောင်းတာတွေလည်းရှိပါတယ
်။မနေ့6နာရီမထိုးခင်ဈေးရောင်းမဲ့လူတွေအမနေ့7မိနစ်လူလောက်အစိုးရလည်းပဲပြီးဟန်ထိပြန်တဲ့ဟာလည်းရှိပညာပေးပုံစံပေးခန့်ထိတဲ့ဟာတွေလည်းရှိဗန်တသိန်းရိုက်ခန့်ထိတဲ့သူတွေလည်းရှိမျိုးစုံပေါ့
အခုဆိုရင်ညနေ6နာရီထိုးတာနဲ့တပြိုင်တည်းအိမ်ကိုပြန်ရတာမျိုးဖြစ်နေတယ်လို့မိကေတီကမောမသာနဲ့အခုလိုပြောပါတယ်
6နာရီထိုးတာနဲ့လမ်းပေါ်မှာလူတွေကကိုယ့်အိမ်ကိုတခါတည်းအပြေးပြန်ကြရတာ။မော်လမြိုင်မှာအနေကြတဲ့ကျမအဖိုးတော်သတိမထားမိလို့ရုတ်တရက်ကြောင်သွားတယ်လေ။လမ်းမပေါ်မှာတယောက်တလေတောင်မှမကြံတော့ဘူး။တခါမှမကြုံဘူးတော့အရန်အံ့ဩမိတာပေါ့
။ဖေဖော်ဝါရီလ၈ရက်နေ့ကစပြီးစစ်ကောင်စီကရေးမြို့နယ်တဲ့ညနေ6နာရီကနေမနက်6နာရီထိပုံမှန်144ညမထွက်ရအမိတ်ထုတ်ပြန်လာပြီးဒုတ်တားလက်နဲ့မကန်ရလူ၅ယောက်ထက်ပိုမစုရစီတန်းလှက်လေတာစုယုံဟောပြောတာတွေမလောက်ကြဖို့နဲ့မလိုက်နိုင်ရင်ထိရောက်စွာရေးယူသွားမယ်လို့ဆိုထားပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ဖက်ကမြွနယ်ထဲလာရောက်တင်းရှောင်နေတဲ့ NLD ပါတီဝင်တယောက်အပြင်လူငယ်တွေဆက်တိုက်အဖမ်းခံနေရပါတယ်ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းနာလူငယ်တွေပါဝင်ပေးဖို့ပအူးအမျိုးသားတပ်မတော် PNOPNA ကတိုက်တွန်းလိုက်ပါတယ်
တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။ Fever Wine တော်သားတွေကတင်ပြထားတာပါ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်လို့ရဆိုရင် website စာမျက်နှာမှာကြည့်ရှုနာတော်တာဆင်နိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေပါမှာကြည့်ရှုနာတော်တာဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။မြန်မာနိုင်ငံဟာကမ္ဘာတစ်လွှားလွတ်လပ်မှုသတ်မှတ်ချက်အမှတ်100မှာကိုးမှတ်ပဲရှိတဲ့လွတ်လပ်မှုမရှိတဲ့နိုင်ငံဖြစ်တယ်လို့ American Chief ဆက် Freedom House လူ့ခွင့်ရေးအဖွဲ့ကြီးရဲ့2023အတွက်ထုတ်ပြန်တဲ့ကမ္ဘာတစ်လွှားလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။ Democracy အသင်ကူးပြောင်းခါစာမြန်မာနိုင်ငံမှာ2021 February ကစစ်တပ်အာဏာသိမ်းခဲ့ပြီးအတိုက်ခံတွေကိုဖမ်းဆီးတဲ့အပြင်သတင်းသမားတွေတက်ကြလှုပ်ရှားသူတွေပါဝင်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖမ်းဆီးတာအခုထိဆက်လှုပ်ဆောင်နေပဲလို့စီရင်ခံစာကပြောပါတယ်။ Internet လွတ်လပ်ခွင့်ကိုကျင့်တဲ့အမှတ်100မှာ12မှတ်သာရှိပြီးလွတ်လပ်ခွင့်မရှိတဲ့ဆင်းမှာထည့်သွင်းထားတာပါ။မြန်မာနိုင်ငံ Internet လွတ်လပ်ခွင့်ကမနစ်ကလည်းအမှတ် 18 မှတ်နဲ့လွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်တာခံထားရပါတယ်။ Russia တပ်တွေကယူကရိန်းနိုင်ငံတစ်လွှားကိုကျယ်စပြင်းနေကမဇိုင်းတုံးကြီးတွေနဲ့ဒရဆက်ပစ်ခတ်ခဲ့တဲ့အတွက်တေဆုံးရသူ6ဦးတည်းမနည်းရှိတယ်လို့တိမ့်နဲ့ချီးတဲ့ဒေသခံတွေလည်းမိပြပြီးအပူဓာတ်မရပဲအေးလွန်ခဲ့တဲ့ဒဏ်ကိုခံနေကြပါတယ်။ယူကရိန်းကျူးကျော်စစ်အတွက်တုံ့ပြန်ဒဏ်ခတ်တဲ့အနေနဲ့ရုရှားစွန့်အင်ကုမ္ပဏီတစ်ခုကနေပိုင်ဆိုင်တဲ့ဒေါ်လာ25သန်းနဲ့ Boeing Sam-3 လင်းတစ်စီးကိုတင်ဆက်ဖို့အတွက်နယူးယောက်ကဖက်ဒရယ်တရားရုံးတစ်ခုကနေခွင့်ပြုချက်ချပေးလိုက်ပါတယ်။ Israel ကိုတောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကကျတပရီနေ့မှာအစ္စရေးကာကွယ်ရေးဝန်ကြီး Off Glack နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပရမှာဒေသရင်းပြဿနာတွေနဲ့အတူအီရန်ပြဿနာကိုစိုးရိမ်စိတ်ပူတယ်လို့ပြောကြားခဲ့ပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့အတန်လွင်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Bob Plus နဲ့Zubel Etayet တို့ဖြစ်ပါတယ်ကျွန်တော် VO ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်မြန်မာပြည်သူအပေါင်းလဲဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကအစီအစဉ်မူဇော်မိုးကျော်ဖြစ်ပါတယ်
This program has come to you from the Voice of America, Washington.